ဆိုပါဝင်နေရာတချို့ကိုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းမှာဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တံပြားရှိသူရှမ်းလူငယ်နှစ်ဦးကိုဖမ်းဆီးထားပြီးအခုထိပြန်မလွတ်သေးပါဘူး။ပြည်ဦးလွင်ရဲစခန်းမှာချုပ်နှောင်ထားတဲ့လူငယ်နှစ်ဦးကိုမိသားစုဝင်တွေနဲ့တွေ့ခွင်တော့ပေးထားပါတယ်။မတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးနောက်ဆုံးအခြေအနေတွေတင်ပြထားပါရှင်
။မန္တလေးတိုင်းပြည်ဦးလွင်ကတက်မတော်နီးပညာတက်ကတူတိုးဂိတ်နောက်ချိုကမူးယစ်စစ်စေးရိတ်ဂိတ်အပါဝင်တိုးဂိတ်၃ခုတို့ကိုဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လက်နက်ကိုင်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးရပ်ပိုင်အတွင်းမှာပဲဆိုင်းခွန်မိုင်းနဲ့ဆိုင်းလိုင်းစင်တို့ကိုအနာပိုင်တို့ကဖမ်းဆီးခဲ့တာပါဆိုင်းခွန်မိုင်းကိုဩဂုတ်လ18ရက်နေ့မှာဖမ်းဆီးပြီးညီဖြစ်သူဆိုင်းလိုင်းစင်ကိုတော့ဩဂုတ်လ19ရက်နေ့ခရီးကပြန်လာပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေကမေးမြန်းလိုတယ်ဆိုတဲ့အတွက်တွားရောက်တွေ့ဆုံတာမှာပြန်မလွတ်တော့ပဲဖမ်းထားလိုက်တာလို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကပြောပါတယ်။ဩဂုတ်လ20ရက်နေ့မှာတော့တရားရုံးကသူတို့နှစ်ဦးကိုသတင်းတပတ်ချုပ်ရရမန်ယူပြီးပြည်ဦးလွင်ရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။မိသားစုနဲ့တွေ့ခွင့်ရတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်အဖွဲ့ကစိုင်းတော်ဆိုင်ကပြောပါတယ
်။မလွတ်သေးဘူး။တရားအခြေအနေတော့ကျေးဇူးတင်နေပြီလေဆိုတာမျိုးပြောပြ။မိသားစုဝင်တွေတော့တက်ခွင့်ပြပါတယ်။ဘယ်မှာနေကြလို့တော့မတော့ဘူးလို့ပြောတယ်။ဒီကနေ့တည်းကလည်းရှိနေတယ်
။ဆိုင်းခွန်မိုင်းနဲ့ဆိုင်းလိုင်းစင်တို့ညီကိုနှစ်ဦးကကော်တိုင်ရှမ်းကွန်မြူနတီကောလိပ်မှာကျောင်းဆရာတွေဖြစ်ကြပြီးဆိုင်းခွန်မိုင်းက2018ခုနှစ်ထီကျောင်းဆရာလုပ်ခဲ့ပြီးဆိုင်းလိုင်းစင်ကတော့အခုချိန်ထိကျောင်းဆရာလုပ်နေတာလို့လဲဆိုပါတယ်မိဘတွေကတော့ပြင်းဦးလွင်မြို့နယ်ဖောင်တော်ချေးရွာမှာစိုက်ပျိုးရေးလုပ်ပါတယ်ဒီရှမ်းလူငယ်နှစ်ဦးမှာအပြစ်မရှိတာကြောင့်ချက်ချင်းပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကတောင်းဆိုတယ်လို့ဆိုင်းတော်ဆိုင်ကပြောပါတယ်
ကျွန်တော်တို့ကတော့ထုတ်ပြန်ချက်တိုင်းပါတော့ဒီလူငယ်မျိုးကအပြည့်ရှိတယ်လို့မဟုတ်တဲ့အတွက်အများဆုံးမိသားစုနဲ့ပြန်မိသားစုစုကိုအများဆုံးပြန်လို့ပြဖို့ကျွန်တော်ကောင်းလို့ပ
ါဆိုင်းခွန်မိုင်းနဲ့ဆိုင်းလိုင်းစင်တို့ကိုတရားရုံးအမိန့်မပါဘဲ24နာရီကျော်ချုပ်နှောင်ခဲ့ကြောင်းဖမ်းဆီးမှုနဲ့ပတ်သက်ပြီးလည်းပွင့်လင်းမြင်သာမှုမရှိကြောင်းဒါပြင်အများပြည်သူမျက်ကွယ်မှာဖိအားပေးပြီးအတင်းအကျပ်ဝန်ခံထွက်ဆိုခိုက်မဲ့အရေးကိုစိုးရိမ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကပြောဆိုထားပါတယ်။ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တအောင်းပလောင်လက်နက်ကိုင်တပ် TNLA ၊ရခိုင်လက်နက်ကိုင်တပ် AA ၊ကိုးကံလက်နက်ကိုင်တပ် MNDAA တို့ကပြည်ဦးလွင်တက်မတော်နီးပညာတက်ကတူအပါဝင်နေရာ၅ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေအတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားစုစုပေါင်း15ဦးသေဆုံးခဲ့ရပြီးကျပ်သိန်း2000ကျော်ပိုဆုံးရှုံးရတယ်လို့လည်းအစိုးရကဖော်ပြပါတယ်ဩဂုတ်လ15ရက်နေ့ကစတင်ခဲ့တဲ့မန္တလေးမှုစေပြည်တော်စုလက်မကြီးတခြားတိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးအပေါ်မှာလည်းကြီးကြီးမားမားထိခိုက်ခဲ့ပြီးတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကလည်းပြောဆိုခဲ့ပါတယ်ရှင်